ရှိရရှာနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်ခ်ရဲ့ရှေ့တောင်အရှာလေးနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေရပ်ဖို့လူသားစာနာမှုအကူအညီအကန့်အသတ်မရှိဘေးဝင်ပြူပိုးနဲ့မြန်မာဒီမိုကရေစီလမ်းကြောင်းပြန်လည်တည်ဆောက်ဖို့မြန်မာစစ်ဆေးရကိုဖိအားပေးရင်းနီးလန်းတွေကိုဆွေးနွေးဖို့လည်းပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ပေါ့ကြာနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဒေသဝန်ကြီးခရစ်တန်ဘရင့်ခ်ဟာအင်ဒိုနီးရှားမလေးရှားစင်ကာပူနဲ့ထိုင်းနိုင်ငံတွေကိုနိုဝင်ဘာလ28ရက်ဒီကနေ့ကနေဒီဇင်ဘာလ4ရက်နေ့ထိသွားအောင်မှာဖြစ်ပါတယ်။ဒီခီးစဉ်ထဲမှာလက်ရှိအာဆီယံလက်ကျောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကိုသွားဖို့တော့မပါပါဘူး။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံနဲ့ပိုပြီးနီးစပ်တဲ့ဆက်ဆံရေးရှိထားတဲ့နိုင်ငံမှာခီးစဉ်အတွင်းသက်ဆိုင်ရာနိုင်ငံတွေကအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒေသတွင်းဒီမိုကရေစီရေးနဲ့လူ့ခွင့်ရေးဆိုင်ရာရင်ဆိုင်နေရတဲ့အခြေအနေတွေဥရောပပြောင်းလဲမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်မှုမြင့်တင်ရေးတို့ကိုဆွေးနွေးဖို့ရှိတာနဲ့အတူမြန်မာနိုင်ငံမှာဆက်ရနာသိပြီးနောက်ပိုင်းလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လဲထည့်သွင်းဆွေးနွေးဖို့စီစဉ်ထားတာပါအမေရိကန်နဲ့မမေးနိုင်ငံ၆နိုင်ငံကမြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်လို့ရတွေကျူးလွန်နေတာလူခွင့်ရေးချိုးဖောက်နေတာတွေကိုရပ်ပစ်ဖို့တောင်းဆိုခဲ့တဲ့တနေ့တည်းမှာပဲလက်ထောက်နိုင်ငံခြားရေးဝန်ကြီးခီးစဉ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါအဲ့ဒီထုတ်ပြန်ချက်ဟာမြန်မာပြည်သူမျိုးကိုဝင်ရောက်ဆွတ်ဖက်တဲ့ဘက်လိုက်တဲ့နိုင်ငံရေးဥပဒေချက်ရှိတဲ့ထုတ်ပြန်ချက်ဖြစ်တယ်ဆိုပြီးပြင်းထန်စွာကန့်ကွက်တယ်လို့စစ်ကောင်စီကဒီကနေ့မှပဲတုံ့ပြန်ထားပါတယ်